ဂါဇာကမ်းမြောင်ဒေသမှာတိုက်ပွဲတွေခိတ္တရန်နာရေးလူသားချင်းစာနာမှုအကူအညီတွေတိုးမြင့်ရင်းနဲ့ဟာမတ်စ်တို့ဖမ်းဆီးထားတဲ့ဒဇာကန်တချို့ကိုလွှတ်ပေးစတဲ့အဆိုပြုချက်တွေပါတဲ့ယာယီအပြစ်ခတ်ရက်စဲရေးသဘောတူညီချက်ဟာဒီကနေ့အထိမတည်ကြမရေရာမှုတွေရှိနေပါတယ်ဟာမတ်စ်တွေဘက်ကလည်းဒီအဆိုပြုချက်ကိုတုံ့ပြန်ခြင်းမရှိသေးသလိုအမေရိကန်ဘက်ကလည်းသဘောတူညီချက်ကိုလက်ခံအကောင့်ထည့်ဖော်နိုင်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးကူညီမှုတွေရဖို့ကြိုးပမ်းနေပါတယ်ဟာမတ်စ်တွေဘက်ကအပြစ်ခတ်ရက်စဲရေးအဆိုပြုချက်ကိုဂျာတာရီနီကလက်ခံရရှိခဲ့ပေမယ့်တုံ့ပြန်မှုမရှိသေးဘူးလို့အမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူမက်ထရူးမီလာကတနင်္လာနေ့ကသတင်းတောက်တွေကိုပြောပါတယ်သဘောတူညီချက်ရဲ့အခြေခံအကြဆုံးအချက်တွေထဲမှာတိုက်ပွဲတွေကို6ပတ်ကြာရန်နာထားပြီးဂါဇာမှာရှိနေတဲ့ဒဇာကန်တချို့ကိုလွှတ်ပေးရေးပါလက်စတိုင်းတွေအတွက်နေစဉ်ထောက်ပံ့ရေးထရက်ကာအစီးရေ600ပေးပို့ခြင်းနဲ့ပြည်ပခတွေကိုထောင်ရအဆုံးတတ်နိုင်ရန်ရည်ရွယ်တဲ့နောက်ထပ်ညှိနှိုင်းမှုတွေပြုလုပ်ရေးစတာတွေပါဝင်ပါတယ်အဲ့ဒီအချက်လက်တွေဟာဟာမတ်စ်တွေဘက်ကပြီးခဲ့တဲ့ရက်သက်တပတ်များစွာကတင်သွင်းခဲ့တဲ့အဆိုပြုချက်တွေနဲ့အများစုတူညီနေတာပါအမေရိကန်ဘက်ကတင်သွင်းတဲ့အဆိုပြုချက်ကိုသမ္မတဂျိုးဘိုင်ဒန်ကလူသိရှင်ကြားတင်ပြခဲ့ပြီးမြဲဒီအဆိုပြုချက်ဟာအစ္စရေးဘက်ကအဆိုပြုချက်တွေဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကတနင်္လာနေ့ကပဲထပ်လောင်းပြောကြားထားပါတယ်ရှင်